ပျောက်ဆုံးနေတဲ့အလွတ်သတင်းတော့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးကိစ္စနဲ့ပတ်သက်လို့မိသားစုတွေနိုင်ငံတကာစာနယ်ဇင်းအဖွဲ့တွေကစိုးရိမ်ကြောင်းစုံစမ်းမေးမြန်းခဲ့တဲ့နောက်မှာတော့ကိုပါကြီးသေဆုံးပြီဆိုတဲ့အကြောင်းနေပြည်တော်ကထုတ်ပြန်တဲ့ကြေညာချက်တစ်စောင်မနေ့ကအော်တိုဘာလ23ရက်နေ့နေဆွဲနဲ့ထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်ကိုမြန်မာတပ်မတော်ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကိုပေးတာဖြစ်တယ်လို့စာနယ်ဇင်းကောင်စီရဲ့အဖွဲ့ဝင်တူဖြစ်တဲ့စာရေးဆရာစောသက်ထွေးကအခုလိုအတည်ပြုပြောဆိုပါတယ်။
မင်းညနေရပေးလိုက်တာလေတမရော်ကဒီဟာတမရော်ကနေစာနေသိန်းကောင်စီကိုပေးတယ်ဆိုတော့ကျွန်တော်အတည်ပြုပေးနိုင်ပါလား
မြမတမရော်ကထုတ်ပြန်တဲ့အဲ့စာထဲမှာတော့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာ KKO စောဆန်းအောင်အဖွဲ့ကပိုကြီးအဆင့်ရှိတဲ့အောင်နိုင်ဖြစ်ပြီးသူ့ကိုကြံမြောမျိုးနဲ့ရွှေဝါချောင်းရွာအနီးမှာစက်တင်ဘာလ30ရက်နေ့ကဖမ်းဆီးခဲ့တာဖြစ်တယ်လို့လုံချိုရေးစစ်တီရဲ့လက်နက်ကိုလူရက်တဲ့အတွက်အသေးပြစ်ခတ်ဖမ်းဆီးလိုက်တာလို့ဖော်ပြထားပါတယ်ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးကို1988-89ခုနှစ်တွေမှာဒေါ်ဆန်းစုကြည်ရဲ့လုံရွေးတောင်အောင်ယူခဲ့တဲ့၃အောင်ချဲចောင်းသားလူငယ်အဖွဲ့ကဖြစ်တယ်လို့မှတ်တမ်းဓာတ်ပုံတွေအရသိရသလိုသူက2006ခုနှစ်လောက်မှာမဲဆောက်မြို့ကိုရောက်သွားပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ပိုင်းတွေမှာတော့အပျော်တမ်းသတင်းတော့လုတ်ကင်နေသူအဖြစ်လူသိများပါတယ်။ဒါကြောင့်နေပြည်တော်ကထုတ်ပြန်တဲ့စာအရကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာ KKU အဖွဲ့ရဲ့ပြန်ကြားရေးတောင်အောင်ခံဟုတ်မဟုတ်အရင်ဆုံးစုံစမ်းမေးမြန်းကြည့်တဲ့အခါမှာတော့ KKU ဆိုတဲ့အဖွဲ့ဟာ DKBA ကရင်လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကနိုင်ငံရေးအဖွဲ့ဖြစ်ပြီးကိုပါကြီးဟာ DKBA တပ်ဖွဲ့ဝင်မဟုတ်ဘူးလို့ DKBA အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးစောထွန်းတော်ကပြောပါတယ
်ကျွန်တော်ကြံလေးလာကြကျွန်တော်ကလောက်ထားတဲ့အမျိုးလည်းမရှိဘူး KKO ကတော့ရှိပါတယ်ဒါပေမဲ့ KKO ကလက်နက်ကိုင်အဖွဲ့မဟုတ်ဘူးဗျသူကအုပ်ချုပ်ရေးအဖွဲ့ Global Grand Organization ဆိုတာကျွန်တော်ဒီ DKBA ရဲ့လက်ထံတစ်ခုပါပဲ
ကိုပါကြီးဟာအလို့သတင်းတော့တူအနေနဲ့သာသူတို့နဲ့အမြဲလိုက်ပါနေသူဖြစ်ပြီး KKO အဖွဲ့ရဲ့ပြန်ကြားရေးတောင်းခံဗိုလ်ကြီးအောင်နိုင်ဆိုတာမဟုတ်ဘူးလို့လည်းKKO အဖွဲ့ရဲ့အတွင်မူဘုံမူစောလုံးလုံးကပြောပါတယ
်။စူပါကြီးကတော့ကျွန်တော်တို့ KKO ကဘာမှပတ်သက်ပါဘူး။ဟိုပြန်ကြားရေးဌာနမှာလည်းဘာမှတောင်းမရှိပါဘူး။တကယ်တော့သူကတော့ဟိုတည်င်းကိုလက်ယူတာလေ။ရန်ကုန်မှာအဲ့ဒီမှာသူအသိရှိတယ်ဆိုတော့သူလိုက်လာခဲ့တာပဲ။လိုက်လာခဲ့တော့သူကျွန်တော်စီဝေးခန်းမှာတော့သူတော့သွားလို့မရဘူးလေ။သူကဒီ NCP ကိုတော့ပါဘူးဆိုတော့သူတို့ထိုင်လာပဲ။ပြီးရချင်းမှာကျွန်တော်တို့ဒီသက်တာဖြစ်လာတယ်ဗျ။အဲ့တော့ဒီမှာဘူဆန်းကကြာတော့ကိုပါကြီးကလိုက်ပါသွားတယ်။လိုက်ပါသွားနေတက်ပွေးကြမ်းမှာဖြစ်သွားခြင်းမယ်။အဲ့ချိန်မှာဘူဆန်းကပြန်လွတ်လိုက်တာပဲ။ကျွန်တော်တော့လမ်းကပျောက်သွားတယ်
။အထက်မှာကြားခဲ့ရသလိုအလွတ်သတင်းတော့ကိုပါကြီးဟာပြီးခဲ့တဲ့စက်တင်ဘာလမှာရန်ကုန်မြို့ကအစိုးရငြိမ်းချမ်းရေးဖော်ဆောင်မှုအဖွဲ့ UPWC နဲ့တိုင်းရင်းသားတွေရဲ့ NCCT အဖွဲ့တို့ရဲ့ဆွေးနွေးပွဲကို DKBA မှာတာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်မှူးကြီးစောဆန်းအောင်နဲ့လိုက်သွားပြီးတဲ့နောက်အပြန်မှာကြံမြောမျိုးနယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေတဲ့အချိန်ဖြစ်တဲ့အတွက်စစ်ပွဲသတင်းတွေလိုက်ဖို့ရောက်သွားရင်ဆက်သွယ်ပြတ်ပြီးပျောက်သွားတာလို့သိရပါတယ်။ကိုပါကြီးကမဲဆောက်မြို့မှာနေထိုင်ရင်အလွတ်သတင်းတော့အဖြစ်ဆောင်ရွက်နေတဲ့အကြောင်းသူ့သတင်းချို့ဟာရန်ကုန် Times သတင်းစာမှာသတင်းတော့အောင်ကြီးဆိုတဲ့အမည်နဲ့ဖော်ပြခံရမှုတဲ့အကြောင်းကိုသူနဲ့ရင်းနှီးတဲ့မဲဆောက်မြို့အခြေစိုက် TVB သတင်းတော့ကိုညံဆိုးကပြောပြပါတယ
်။ကျွန်တော်ရန်ကုန်တိုင်းမှာနိုင်ငံသားရောက်မြန်မာများဆိုတဲ့ကဏ္ဍဆိုတာရှိတယ်။အဲဒီမှာကိုပါကြီးကလည်းကျွန်တော်တို့သတင်းဖွင့်နေတဲ့သူအများကြီးပွဲတွေကိုသွားပစ်တယ်။သူကိုယ်တိုင်ကလည်းသတင်းတွေယူပစ်တယ်။ယူပစ်တဲ့ဆိုတော့အဲဒီမှာဝင်ရေးဗလားလို့ကျွန်တော်အကြံပေးလိုက်တယ်သူ့ကို။သူကလည်းလူလူချင်းချင်းပဲရန်ကုန်တိုင်းသတင်းစာမှာသူကရေးမယ်ဆိုပြီးတော့ရေးတယ်။2013အော်တိုဘာလဇန်လောက်မှာပေါ့။ပြီးတော့သူကကျွန်တော်ကတိတစ်ခုတောင်းတာ။ Okay ညီလေးကိုကရေးမယ်ဒီရန်ကုန်တိုင်းမှာ။သူ့ပုံမဲ့ကိုယ့်ရဲ့ကလောင်နာမည်ကတော့အောင်ကြီးဆိုတဲ့ကလောင်နာမည်။ဒီအောင်ကြီးဆိုတဲ့နာမည်ကကိုရေးရဆိုတာဘယ်သူမှပင်မသိပါစေနဲ့တဲ့။သူအဲ့ဒါမျိုးတော့ကျွန်တော်တော့ပြောရဖို့ရှိတယ
်။ရန်ကုန်မြို့ကသူ့ဇနီးတဲ့မတန်နာကလည်းနိုင်ငံရေးကျင်းသူဟောင်းဖြစ်ပြီးဒေါ်နောင်လာတို့နဲ့အတူဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးကွန်ရက်အဖွဲ့ကိုဥဆောင်နေတဲ့အတွက်အခုဆိုရင်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အာရှပစိဖိတ်ဒေသဆိုင်ရာဌာနကချီးမြှင့်တဲ့ငြိမ်းချမ်းရေးစုကိုလက်ခံရယူဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေခြင်းဖြစ်ပါတယ်။ဒီအချိန်မှာသူခင်ပွန်တဲ့ကိုပါကြီးရဲ့သတင်းထွက်ပေါ်လာတာပါ။ဒါကြောင့်မတ်တနာကိုဆက်သွယ်မေးမြန်းတဲ့အခါကိုပါကြီးအကြောင်းနဲ့ပတ်သက်လို့ကြံမျောအခြေစိုက်စစ်တပ်ကိုသွားပြီးစုံစမ်းခဲ့တဲ့အကြောင်းကိုအခုလိုပြောပြပါတယ
်။ကျွန်မတို့ခရီးရှိတန်ရင်းကိုသွားမယ်ဆိုပြီးတော့ကရင်တော့၃ရောက်ပါတယ်။မွန်အမျိုးသားပါတီကအလုံးမှုဆောင်၃ဟုအကူအညီတောင်းတယ်။သူတို့လာမယ်ဆိုလို့ကျမတို့အဲဒီဈေးထိပ်ကလည်းဖိတ်ဆိုင်မှာထိုင်နေတဲ့အချိန်မှာအဲ့နာတဝိုက်ကလူကြီးကပြောတယ်။ဒီလမ်းပေါ်မှာလေဟိုရှိနားလေးနေဖမ်းတာတဲ့ဖမ်းတဲ့နေရာသူတို့အကုန်လုံးတွေ့တယ်ပေါ့နော်မော်တော်ဆိုင်ကယ်စီးလာတာမော်တော်ဆိုင်ကယ်ကလေးဓမားရဲ့နာမည်တောင်သူတို့ပြောထားတယ်ဓမားမမှတ်မိတော့ပေါ့နော်အဲ့တော့အလုံးတွေ့ကြတယ်ပေါ့ဖမ်းတာအဖွဲပေါင်းဆုံးပါတယ်လို့ပြောတယ်ချက်တက်ပါတယ်ဆရာဖပါတယ်လို့ပြောတယ်အဲ့ဒါနဲ့ကျမတို့မျိုးသားပါတီရလာရဲ့လာကျမ208တိုင်းကိုသွားတွေ့တယ်တွေ့တော့မျိုးသားပါတီရပဲတွေ့ခွင့်မတောင်းနဲ့တက်သေးသေးပေးဝင်လိုက်ကောကျမတို့အမျိုးသားကိုဒီအားဖမ်းထားတယ်လို့ပြောတယ်ဒီတည်င်းမှာပါလို့ကျမလိုက်လာတယ်ဆိုပြီးခြားနဲ့တည်င်းတစ်ဆောင်ကျမပြလိုက်တယ်အဲ့ထဲမှာကနေလုံဝင်ကြီးနဲ့တည်င်းတောက်တွေတွေ့တော့နေလုံဝင်ကြီးက208တိုင်းကတည်ရေးဖို့ကြီးဆက်မြောင်းခေါ်သွားတာဆိုတော့ အဲ့ဒီပါတဲ့တင်းရောက်ကျမဒီကိုလိုက်လာတာလို့ကျမချာနေရလဲထုတ်ပြလိုက်တယ်သူကဖန်တော့ကျွန်တော်ပါပါတယ်ဒါပေမဲ့အခုဗမာရှိတယ်ဆိုတာကျွန်တော်မသိဘူးတဲ့ကျွန်တော်အထက်မှာအဆင့်နေအများကြီးရှိတယ်တဲ့အဲ့ဖန်တဲ့အချိန်တုန်းကလည်းနယ်လုံးဝန်ကြီးကိုတိုင်းဒီ28တန်ရင်အထိပါလာတာပဲတဲ့ဘူလီဆက်မင်းအောင်ရှိမှာပဲမွန်အမျိုးသားပါတီကနိုင်စိုးမင်းကနယ်လုံးဝန်ကြီးကိုဖုန်းခေါ်တယ်ဝန်ကြီးကျွန်တော်တို့ဘူလီဆက်မင်းအောင်ရှိရောက်နေပြီဖန်တဲ့နေရာနယ်လုံးဝန်ကြီးလည်းပါတယ်လို့ပြောတယ်နယ်လုံးဝန်ကြီးကပြောတော့ဘူလီဆက်မင်းအောင်တိတယ်ပြောတယ်ကျွန်တော်တို့ဘယ်လိုလုပ်ရမှာလဲငါနေမကောင်းကွာတဲ့ဘယ်သူနဲ့မှလည်းတွေ့မခံနိုင်ဘူးတဲ့မင်းတို့သိကြရင်တဲ့ရှေ့တောင်တိုင်းစစ်ဌာနချုပ်ကိုသွားမေးတယ်အဲ့ဒီအချိန်မှာအဲ့ဒီဘူလီဆက်မင်းအောင်ကလည်းမလို့တည်ကြည်ရင်ရှေ့တောင်ကစစ်ဌာနချုပ်ကိုမိတာအကောင်းဆုံးပါလို့သူကပြောတယ်ပြောတော့ကျမတို့ပြန်ထွက်လာတယ်ထွက်လာပြီးတော့ကျမတို့ကြိုင်မရောမြို့မှာရဲစခန်းမှာဝင်ပြီးကျမတို့လူပြောင်းမှုနဲ့ဖွင့်တယ်လူပြောင်းမှုနဲ့ဖွင့်တော့အဲ့တောင်ကန်ကလူရဲဥကအမှုလက်ခံလိုက်တယ်အမှုလက်ခံတဲ့အချိန်မှာပဲပြောတယ်ဘယ်မော်တော်ဆိုင်ကယ်ကိုစီးလာတာဒီလမ်းပေါ်ကြမှာဖမ်းတာအဲသူတို့ကြားတယ်ပေါ့မြင်လဲမြင်တယ်ကြားလဲကြားတယ်ပေါ့လူသူတို့ပြောတယ်နောက်ထူးကြတာပါပြောလဲဆိုတော့အဲ့ဒီကစရေးရပေါ့နော်မင်းရရှိတိုင်းကြီးကဖမ်းသွားတယ်ဆိုတာဗျာတဲ့အားလုံးသိနေတာပဲတဲ့သူတို့ဖြည့်ရှင်းရမယ့်ကိစ္စပါတဲ့မင်းရရှိတိုင်းကြီးကမဖြည့်ရှင်းသင့်နဲ့တဲ့တမျိုးလုံးလည်းသိတယ်ကျွန်တော်တို့ရဲလည်းသိတယ်တဲ့ရဲရှိကိုလည်းခေါ်မလာဘူးဗျာတဲ့ရဲပြုတ်ထုံးလို့မရလက်ခေါ်လိုက်ကျွန်တော်တို့ကအမှုစစ်မယ်အပြစ်ရှိရင်ထောင်ပို့မယ်အပြစ်မရှိရင်လွတ်မယ်ကျွန်တော်ရဲစခန်းလည်းမခေါ်လာဘူးကျွန်တော်တို့ရှိမှလည်းအမှုမဖွင့်ဘူးတရားရုံးမှာရဲမှန်လည်းမရှိဘူးတဲ့သူတို့ပဲဖြည့်ရှင်းသင့်နဲ့တဲ့အဲ့ဒီအချိန်မှာနောက်ထပ်ရဲတစ်ယောက်ကဘလို့ထပ်ပြောလဲဆိုတော့မျက်နှာတစ်ခုပဲအကောင်းရှိရဲတဲ့ခန္ဓာကိုယ်တစ်ခုလုံးနဲ့ဘလက်ဘွားနဲ့တန်ရည်အပေါက်ရတော့မရှိဘူးရဲ
့အခုကြားခဲ့ရတယ်လို့ကိုပါကြီးအမှုနဲ့ပတ်သက်လို့ဥပဒေကြောင်းအရဘလို့ဖြစ်တယ်လဲလို့ရှင့်နေဦးရောဘတ်ဆန်းအောင်ကိုမေးကြည့်ပါတယ
်ဘယ်လိုပုံကူပဲဖြစ်ဖြစ်တက်ဆိုင်ရရဲစခန်းမှာအမှုပွင့်ရမယ်တရားရုံးရဲ့ရမန်ကိုယူပြီးတော့ဒါလည်းချုံနှောင်ထားခွင့်ရှိတယ်ပြီးမှတက်တီကံပစ္စည်းလိုင်းနဲ့ပြတ်မှုဘာညာအတွက်ကိုအရသာတက်တီနဲ့အတူသွားရမှာအခုတော့အဲ့ဒီအရာတခုမှမလုပ်ဘဲနဲ့နောက်ဆုံးပါလို့ကျူးလို့လို့ပါဆိုတော့ညာကျူးလို့လို့ပါဆိုတော့အချောင်းပြည့်ပြည့်ကလုံးဝမခိုင်းလုံတဲ့အတွက်ဒီဟာစိတ်ရဆူးမှုသာဖြစ်ပါတယ်အဲ့တော့အလောင်းကိုပြန်ပေးဖို့ကအရေးကြီးဆုံးလိုအပ်ချက်ဖြစ်တယ်လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်နဲ့စစ်ဆေးမှုလိုလာပြီ
းဝန်ပြည်နယ်ကြံမျိုးမျိုးနယ်ထဲမှာစစ်တပ်ကဖမ်းဆီးပြီးတဲ့နောက်တေဆုံးသွားတဲ့အလို့သတင်းတော့ကိုပါကြီးအကြောင်းနဲ့ပတ်သက်ပြီးပြောပြချက်တွေပါကိုပါကြီးမှာသားသမီး၃ဦးနဲ့ဇနီးတွေကြံရဲခဲ့ပါတယ်ခင်ဗျာ